ထိုင်းတရားရုံးချုပ်ကဝန်ကြီးချုပ်ဟောင်ယင်းလက်ရှင်နဝတ်ကိုဖောင်ရန်ထုတ်လိုက်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ဟာသူ့အဖို့ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဖောင်ရန်ထုတ်လိုက်တာဖြစ်ပါတယ်။သူမရဲ့ရှင်းနေကတော့ဝန်ကြီးချုပ်ဟောင်ယင်းလက်ဟာအလွန်ကိုနာမကျန်းဖြစ်နေတယ်လို့ပြောပါတယ်။တပြိုင်ဟာပုံရှောင်နေတဲ့ဒါမှမဟုတ်ထွက်ပြေးနေတယ်လို့ထင်ကြောင်းတရားရုံးချုပ်ရဲ့ကြေညာချက်မှာပြောထားပြီးတော့လာမယ့်စက်တင်ဘာ29ရက်နေ့မှာအမိန့်ချဖို့ရုံးချင်းပေးလိုက်ပါတယ်။စံတော်ဆိုင်ပြို့ဖို့အတွက်အမတော်ကြီးတွေထုတ်ချီတာနဲ့ဆက်ဆက်ပြီးတော့သူမပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေကိုအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်ယုံလကတော့ထွက်ဆိုထားပါတယ်။အဲ့လိုအမတော်ကြီးတွေထုတ်ချေးလိုက်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခဲ့တာဖြစ်ပါတယ်။2014ခုနှစ်ကစစ်တပ်အာဏာသိမ်းမှုမှာဝန်ကြီးချုပ်ဟောင်ရင်းလက်ကိုရာထူးကနေဖယ်ရှားပြီးအာဏာရလာတဲ့ဝန်ကြီးချုပ်ပရာရော့ချန်အိုချာကတော့ဝန်ကြီးချုပ်ဟောင်ရင်းလက်ဘယ်ရောက်နေတယ်ဆိုတာသူမသိကြောင်းဒါပေမဲ့သူ့အစိုးရအဖွဲ့အနေနဲ့ရှာဖွေသွားမယ်လို့ပြောလိုက်ပါတယ်။တကယ်လို့တရားရုံးချုပ်ကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရင်းလက်အနေနဲ့ထောင်ဒဏ်10နှစ်လောက်အထိကြာခံရဖို့ရှိပါတယ်။အဲ့လိုဆိုရင်တော့သူမအနေနဲ့အယူခံဝင်ခွင့်လည်းရှိမှာဖြစ်ပါတယ်ခင်ဗျာ။